ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ခရိုင်ခွန်ယွန်းမြို့နယ်ကကင်ဒီဒုက္ခသည်စခန်းအမှတ်နေဖြစ်တဲ့မဲဆူရင်းစခန်းမှာမတ်လ22ရက်နေ့တုန်းကမိလောင်ခဲ့တာကြောင့်မို့လို့ဒီလူ38ဦးသေဆုံးခဲ့ပြီးတော့ဒုက္ခသည်ပေါင်း 2300 အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်လောလောဆယ်မှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးဖြစ်တဲ့ UNHCR ကကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတယ်လို့ပြောပါတယ်အကြောင်းစုံကိုဒေါ်လာလတန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ခရိုင်ရှိမြန်မာတိုင်းရင်းကယင်းဤဒုက္ခသည်တွေအများစုနေထိုင်ရာမဲဆူရင်းစခန်းမှာပြီးခဲ့တဲ့တောက်ကြနေ့ကလောင်ခဲ့တဲ့မိကြောင့်တည်ဆုံးသူ39ဦးရှိပြီးဒဏ်ရာအပြင်းထန်ရရှိသူ5ဦးရှိကအိုးအိမ်မဲ့လူပေါင်း 2300 ရှိခဲ့ပါတယ်အဲ့ဒီမိကြောင့်နေအိမ်ပေါင်း400ကျော်အပါဝင်ကျောင်းဆေးကန်း900နှင့်တခြားအဆောက်အဦတွေမိလောင်ဆုံးရှုံးမှုမှာပါဝင်ခဲ့ပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုထိုင်းအာဏာပိုင်တွေကစုံစမ်းစစ်ဆေးဆဲရှိပေမဲ့လို့လေကန်ဦးသတင်းတွေရမိဖို့ကြောင့်ကစခဲ့တယ်လို့ဆိုပါတယ်။ဒုက္ခသည်စခန်းတွေမှာနေအိမ်တွေဟာအင်ဘက်မိုးဝါးနဲ့ဆောက်လုပ်ပြီးပူပြင်းတဲ့နွေရာသီအပြင်မိလောင်စဉ်လေတိုက်တဲ့အတွက်ကြောင့်လေမိကိုအချိန်မီနှိမ့်တက်နိုင်ခြင်းမရှိတဲ့အတွက်ကြောင့်ပြည်ရင်လွှာရင်းနဲ့လူတွေတည်ဆုံတန်ရာရရှိမှုတွေရှိခဲ့တာလည်းဖြစ်ပါတယ်လူ2000ကျော်အိုးအိမ်မဲ့ဖြစ်ခဲ့ကြသူတွေအတွက်ကယ်ဆယ်ရေးကြိုးပမ်းအားထုတ်မှုဖြင့်ကုလသမဂ္ဂ UNHCR နဲ့ IRC ကနိုင်ငံတကာကယ်ဆယ်ရေးကော်မတီ TBC ကထိုင်းနယ်စပ်ကွန်ဆော်ရှီယမ်နဲ့ Catholic ဘာသာအရေးပေါ်ကယ်ဆယ်ရေးနဲ့ဒုက္ခသည်များဆိုင်ရာရုံးအပါဝင်နိုင်ငံပေါင်း၈နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့ပေါင်း၁၀ဘွဲ့တို့ပူးပေါင်းပြီးအခုအညီအညွတ်ပေးနေတာဖြစ်ပါတယ်။ UNHCR ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကဒုက္ခသည်စခန်းတွေမှာမိလောင်မှုမှာဒါဟာအဆိုးဆုံးနဲ့မှပါဝင်ပြီးအထိတ်တလန့်ဖြစ်နေကြတဲ့အိုးအိမ်မဲ့ဖြစ်ကြရသူတွေကိုလိုအပ်တဲ့အကူအညီတွေကိုပေးနေတယ်လို့အခုလိုပြောပါတယ
်။ Discussions are ongoing.On the location of temporary sites, as many people
are. လူတွေနေသူတို့နေအိမ်တွေကိုပြန်နေကြဖို့တိတ်ကိုစိတ်ချုပ်ချကြောက်လန့်နေကြတဲ့အတွက်ယာယီနေရာတွေမှာသူတို့တွေကိုနေထိုင်ခွင့်ပြုဖို့ဆွေးနွေးမှုတွေပြုလုပ်နေကြပါတယ်။ဒီတော့တွင်မိသားစုလိုက်နေနိုင်မဲ့ရွက်ဖြင်တွေပေါင်း60ခန့်အပြင်ပလတ်စတစ်ဖြင်ပေါင်း800ကျော်စောင်ထောက်နေရာအိတ်ဖို့ဖျားတွေလည်းပေးထားပါတယ်။အာနာဘိုင်တွေနဲ့ကျွန်တော်တို့ NGO အဖွဲ့တွေပူးပေါင်းပြီးတော့လဲခြံတော်တွေအဝိထယ်တွေနဲ့တခြားပစ္စည်းတွေကိုလည်းအထောက်ပံ့ပေးနေပါတယ
်။အရင်မြန်မာစစ်စုရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတင်းရှောင်ခဲ့ကြရတဲ့တိုင်းရင်းဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်ရှိဒုက္ခသည်စခန်း9ခုမှာခိုလွန်ခွင့်ပေးထားတာလည်းဖြစ်ပါတယ်။မဲဆူရင်ဒုက္ခသည်စခန်းကိုတော့1992ခုကထူထောင်ခဲ့တာဖြစ်ပြီးကယားပြည်နယ်ကဒုက္ခသည်ပေါင်း3500ခန့်တို့နေထိုင်တဲ့နေရာလည်းဖြစ်ပါတယ်ရှင်။